Malaysia နိုင်ငံတွင်တရားမဝင်ရောက်နေတဲ့မြန်မာနိုင်ငံသား20ကိုမလေးရှားလက်နက်ကင်တပ်ဖွဲ့တွေကထိုင်းမလေးရှားနယ်စပ်ဘူကစ်ကာယူဟီတမ်မြို့မှာစနေနေ့ကဖမ်းဆီးလိုက်ပါတယ်။စနေနေ့ည7နာရီလောက်မှာဖမ်းမိလိုက်တဲ့အသက်20ကနေ30အကြာအသီးသီးရှိကြတဲ့အဲ့ဒီမြန်မာနိုင်ငံသားတွေဟာထိုင်းမလေးနယ်စပ်ခြံစည်းရိုးကိုဖျက်ပြီးမကြသေးခင်ကပဲဝင်လာတယ်လို့ယူဆရကြောင်းမလေးရှားအနာပိုင်တွေကပြောပါတယ်။သက်ဆိုင်ရာနယ်မြေအပိုင်လူမျိုးရေးတပ်ဖွဲ့တွေကကင်းလဲစဉ်ကုမ္ပဏီအစအုပ်တစ်ခုအတွင်းကားနဲ့လူတွေအတင်းချလုပ်နေတာကိုတွေ့ရပြီးတဲ့နောက်မတင်ကားလို့ဝင်ရောက်ဆစ်ဆစ်တဲ့အချိန်မှာတရားမဝင်လာတဲ့အဲ့ဒီမြန်မာနိုင်ငံသားတွေတွေ့ကြရတာလို့ဆိုပါတယ်အလားတူပဲထိုင်းနဲ့မလေးရှားနယ်စပ်အနီးကထိုင်းနိုင်ငံစာတာဝခရိုင်တွင်းကိုတောင်တစ်ခုထဲမှာခလိငိုတန်ကြားချောင်းအင်းဒီတာချင်းတွေကတိုင်ကြားတဲ့အတွက်ထိုင်းရဲ့တပ်ဖွဲ့ကတွားရောက်ဆစ်ဆစ်တဲ့အခါမြို့သမီးနဲ့နှုတ်ဆုပ်ရခလိငယ်တွေအပါအပါဝင်တဲ့တရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသား20လောက်ကိုတွေ့ရှိခဲ့ကြောင်းထိုင်းရဲ့တပ်ဖွဲ့ကပြောပါတယ်။သူတို့ကိုလူမောင်ခိုကုသူတွေကကိုရောင်ထဲမှာထည့်ပြီးအပြင်ကနေတော့ခတ်ပိတ်ထိမ့်သိမ့်ထားပုံရကြောင်းထိုင်းရဲ့တပ်ဖွဲ့ကအပြင်ကနေတော့ကိုဖွင့်ပေးလိုက်တဲ့အချိန်အထက်မှာရှိနေတဲ့သူတွေကဝမ်းသာသွားပုံရကြောင်းလဲထိုင်းရဲ့တပ်ဖွဲ့ကပြောပါတယ်။ဒီကိုရောင်ထဲမှာနှုတ်ဆုပ်ရခလိငယ်တူအပါဝင်ခလိငယ်9ယောက်အရွယ်ရောက်ပြီးသူအမျိုးသား9ယောက်နဲ့အမျိုးသမီး6ယောက်တို့ရှိတယ်လို့ဆိုပါတယ်။